ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SND ရဲ့36နှစ်ပြည့်အခမ်းအနားမှာပါတီဥက္ကဋ္ဌဦးဆိုင်ညွန့်လင်ကစစ်ကောင်စီအနေနဲ့ရွေးကောက်ပွဲချက်ပါမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့နဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပါဝင်ဖို့လိုအပ်တဲ့အကြောင်းပြောပါတယ်။စနေနေ့ကထုတ်ပြန်လိုက်တဲ့နိုင်ငံရေးရည်ရည်ချက်သဘောထားမှာလည်းလက်ရှိဒီမြန်မာပြည်တွင်းရေးမှာနိုင်ငံကြီးတစ်ခုကကြိုးကန်ချဲလဲနေတာကြောင့်ဒီမိုကရေစီဘက်တော်သားတွေညှို့ညွတ်မှသာကြော်လွားနိုင်မှာဖြစ်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုကျွန်မပဲပြောပြပေးပါမယ်ရှင်။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SND တည်ထောင်ခဲ့တဲ့36နှစ်ပြည့်အခမ်းအနားကိုအွန်လိုင်းကကျင်းပခဲ့တာမှာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ VOA ကမေးမြန်းတဲ့အပေါ်ပါတီဥက္ကဋ္ဌဦးဆိုင်ညွန့်လင်ကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါဗျာ
။ရွေးကောက်ပွဲကိုတကယ်ကောင်းအောင်မို့ကျင်းပမယ်ဆိုတော့ကာလုံကဖွဲ့တဲ့ကွန်ရှင်ပဲဖြစ်ရမှာ။ဘာကြောင့်လဲဆိုတော့စစ်တပ်ကလောလောဆယ် conflict ပါတီသူကိုယ်ရည်ဒီပြဿနာတွေတည်ယူဆောင်တယောက်ပဲ။အဲ့လိုမျိုး conflict partner ကလုပ်တဲ့ commission နဲ့ review ကောက်ပွဲဆိုတန်လျာရှိတယ်။ဒါတရားမြတ်တယ်ပြောလို့ပြ။နောက်တစ်ခုကဒုတိယတစ်ချက်က NLC ကနေအာဏာသိမ်းလိုက်။အခုလုပ်မယ့် review ကောက်ပွဲမှာ NLC မပါဘဲနဲ့ဖြစ်တယ်ဆိုတော့တော်တော်လေးရုပ်ပြက်
မြန်မာပြည်ရဲ့ပြဿနာဟာနိုင်ငံရေးအယူအဆမတူညီတာထက်မုံဒီနာကြီးမှုနဲ့လက်စားချေလိုမှုတွေကရှည်တန်းရောက်နေတယ်လို့ရှုမြင်တဲ့အကြောင်းနဲ့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ခဲ့ရင်တော့မုံဒီနာကြီးမှုကြောင့်ဖြစ်လာတဲ့ပြဿနာတွေကဖြေရှင်းဖို့ခက်ခဲမယ်လို့ယူဆတဲ့အကြောင်းလဲ SND ပါတီဥက္ကဋ္ဌဦးဆိုင်ညွန့်လင်ကပြောပါရယ်အောက်တိုဘာလ26ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားမှာပါတီရဲ့နိုင်ငံရေးရည်ရည်ချက်သဘောထားကိုလည်းထုတ်ပြန်ခဲ့ပါရယ်လက်ရှိမြန်မာပြည်တွင်းရေးမှာနိုင်ငံကြီးတချို့ကကြိုးကန်ချဲလဲနေတာကြောင့်ဒီမိုကရေစီဘက်တော်သားတွေအားလုံးညီညွတ်မှကြော်လွှားနိုင်မှာဖြစ်တယ်ဆိုတဲ့ပါတီရဲ့ရည်ရည်ချက်ကိုအထွေထွေအတွင်းရေးမှူးဦးဆိုင်လိပ်ကလည်းအခုလိုတင်ပြထားပါဗျ။မြန်မာပြည
်ရေးကိစ္စနဲ့ဆိုင်ရင်းဒီနိုင်ငံကြီးအဆုတ်ကစီးပိုးကြိုးကန်လျက်လူမှုစံတာအပေါ်ရည်ရည်ချက်ကစပတ်သက်ဆောင်ရည်ရန်ကူးစားနေပြီးကိုဒီမိုကရေစီဘက်တော်သားချင်းချင်းစိတ်တဝမ်းတည်းတဲ့တော့ကြော်ဥစိတ်ချက်ဖြစ်တာကြော်လွှားနိုင်မှုဖြစ်ပြီးမဟာအင်အားကြီးနိုင်ငံများ၏အားတည်မှုအကြဒီလိုနိုင်ငံ၏ဖက်ဒရယ်ဒီမိုကရေစီပန်းတိုင်တို့အယောက်နှံ့နိုင်ရန်ကတိုင်းရင်းသားပြည်သူလူထုအပေါ်ပြစ်စာအမှန်တိုင်ပြည့်ရဲ့ကျောင်းနာတိုင်ပွဲဝင်ရင်းမိတာအပြာပြေကြောင့်အဓိဋ္ဌာန်ပြုပြီ
းဒီမိုကရေစီနဲ့ဖက်ဒရယ်ပေါ်ထွန်းရေးအတွက်အုပ်ချုပ်ရေးစနစ်ကိုပြောင်းလဲဖို့လိုအပ်နေတဲ့အကြောင်းနဲ့အုပ်ချုပ်ရေးစနစ်မှာလူထုကိုယ်တိုင်ပါဝင်နိုင်မှသာနိုင်ငံ၏ပြဿနာကိုဖြေရှင်းနိုင်မှာဖြစ်တဲ့အကြောင်းလည်းတင်ပြထားပါတယ်စနေနေ့ကကြာရောက်တဲ့ပါတီတီထောင်ချင်း36နှစ်ပြည့်အခမ်းအနားမှာတိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်း21ဖွဲ့ကလည်းအမှတ်တရတဝင်းလွှာတွေပေးပို့ခဲ့ကြသလိုအွန်လိုင်းကနေကျင်းပတဲ့ဒီအခမ်းအနားမှာလူ260ကျော်ပါဝင်တက်ရောက်ခဲ့ကြပါတယ် SNLD ပါတီဟာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာတတိယမဲအများဆုံးရရှိထားတဲ့ပါတီလည်းဖြစ်ပါတယ်လောလောဆယ်မှာတော့ SNLD ဟာလာမယ့်ရွေးကောက်ပွဲအတွက်ပါတီကိုပြန်လည်မှတ်ပုံတင်တာမရှိဘဲမိဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်ပြီးနိုင်ငံရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေတာဖြစ်ပါရဲ့ရှင်။